American Piranzu ka lengan shin ji yue twet akon kha ri tit ti ta ta shot cha bu tamara Donald Trump ka bodu bu ne ka so pyu lite par de da ha ka ba a chi song si bwa yin lou saung ni le American nayan ma alauk kan chi thwa mu to la si bu phit pi nayan ye shauk twe la le akon kha tat mat che twet chi ma de pyu pyin pyaung le mu phit de lo da akon dan American nayan da tan paw mya so twet le pae ya mu shi la ma phit par de ka ba set mu thwan ka de nayan nwe cha ma a mya song phit de American ka lengan shin ji yue twet kaok khan le akon kha nong go 35 ရာခိုင်နှုန်းကနေ15 ရာခိုင်နှုန်းအထိ short ချဖို့သမ္မတ Trump ကအဆိုပြုလိုက်တာပါ။ဒါပြင်နိုင်ငံပြင်ပမှာဖွင့်ထားတဲ့ American company တွေအနေနဲ့သူတို့ရတဲ့အမြတ်ငွေတွေကိုပြန်ပြီးထုတ်ကွန်တကြိမ်သာပေးဖို့လည်းပါဝင်ပါတယ်။ဒီလိုလုပ်တာဟာ American နိုင်ငံတဲ့ငွေဒေါ်လာ trillion ပေါင်းများစွာပြန်ရောက်လာမှာဖြစ်ပြီးပြည်ရင်းရင်းနှီးမှုတိုးချဲ့ဖို့ဖြစ်လာနိုင်တယ်လို့ဘန်ဒိုင်ဝန်ကြီး Steven Mnuchin ကပြောပါတယ်။သမ္မတ Inglutan စီးပွားရေးအကြံပေးအရာရှိချုပ် Gary Cohn ကတော့အလုပ်ကံဖန်တီးရေးနဲ့စီးပွားရေးကြီးထွားလာစေဖို့ကထိတ်တန့်ဦးစားပေးလို့ပြောပါတယ်။အဓိကအခြေခံလှုပ်ဆောင်တာကအခွန်စနစ်ကိုအရိုးရှင်းဆုံးဖြစ်အောင်ပေးရတဲ့နှုတ်ကို short ပြီးတက်တာအောင်လုပ်ပေးတာလို့ဆိုပါတယ်။ဒါအပြင်လူတွေအခွန်နဲ့ပြိမနေဘဲစနစ်ကိုမျှတအောင်လုပ်ရင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေပြန်ပြီး no ကြောက်လောင်လုပ်ဖို့ကြိုးစားတာလို့ဆိုပါတယ်။ဒါအမေရိကန်သမိုင်းမှာအကြီးမားဆုံးအခွန်ခရှော့ချမှုလုပ်တာဖြစ်ပါတယ်။အခုလောက်ခွန်ပေးဆောင်တဲ့အစီအစဉ်ကိုချက်ချင်းလှုပ်ဆောင်မှုသမ္မတ Trump ကမပြောသေးပေမဲ့ဒါဟာလာမယ့်10နှစ်ကျော်လောက်ကြာရင်အမေရိကန်အတွက်လက်ရှိကျွေးမီတန်ပေါင်း20 trillion ရှိတဲ့အထက်မှာနောက်ထပ် 2 trillion လောက်ထပ်ဆောင်လာနိုင်တဲ့အနေအထားလို့စီးပွားရေးသုံးသပ်သူတွေကခန့်မှန်းပါတယ်။